အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်အနည်းဆုံးရိုဟင်ဂျာဒုက္ခသည်184ဦးအင်ဒိုနီးရှားနိုင်ငံအနောက်ဘက်ဆုံးပြည်နယ်တစ်ခုကိုတနင်္လာနေ့ကရောက်ရှိလာတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒုက္ခသည်အမျိုးသား94ဦးအမျိုးသမီး80နဲ့ကလေးအယောက်20ကိုတနင်္လာနေ့မနက်ပိုင်းမှာအရှိအာချေးမြို့ပေရုလက်ဒေသကံတွေကတွေ့ရှိခဲ့ကြောင်းရဲတပ်ဖွဲ့ကအကြောင်းကြားခဲ့တာပါ။လေစီးပြေဒုက္ခသည်တွေကိုကမ်းခြေနဲ့မလမကတ်မှာချပေးထားပြီးသူတို့ကိုကမ်းစပ်ရေကူးသွားဖို့ကတင်မောကပရင်ကပြောဆိုခဲ့ကြောင်းလဲဒုက္ခသည်တွေကပြန်ပြောပါတယ်။သူတို့ကမ်းကိုရောက်ရှိလာတဲ့အချိန်ကမ်းခြေမှာလေကိုမတွေ့တော့ဘူးလို့ပေရုလက်ခရိုင်အကြီးအကဲနာစရီက AFP သတင်းဌာနကပြောပါတယ်။ဒုက္ခသည်တွေကရပောင်များစွာအစာရေစာပြတ်လတ်ခဲ့ပုံရပြီးတချို့ကအာနဲ့နေတဲ့ပုံရှိတယ်လို့လည်းပြောပါတယ်။အနည်းဆုံးလူ9ယောက်ကိုဆေးရုံပို့ဆောင်ခဲ့ရပြီးကြံဒုက္ခသည်တွေကိုတော့အမိုးကအစားတောက်နဲ့ဆေးဝါးကုသဖို့အတွက်ဗလီတစ်ခုမှခေါ်ဆောင်ပေးခဲ့တယ်လို့ KIG ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကပြစ်ကျန်နေတဲ့စခန်းတွေမှာနေထိုင်ရတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာအလုအကိုင်ခွင်လန်းရရှိဖို့လေသင်းမောတွေနဲ့အန္တရာယ်များတဲ့ပင်လယ်ပြင်ကိုဖြတ်သန်းသွားရောက်လေရှိပါတယ်ခင်ဗျာ။